ဟုတ်ကဲ့ပါရှင်ပြီးခဲ့တဲ့မတ်လ6ရက်နေ့ကနေ8ရက်နေ့အထိတိုင်းဒေသကြီးအစိုးရရဲ့အမိန့်နဲ့ဆိုပြီးခရိုင်အုပ်ချုပ်ရေးမှူးမြို့နယ်အုပ်ချုပ်ရေးမှူးနဲ့ရဲတပ်ဖွဲ့ဝင်တွေကရမပင်မြို့နယ်အုံတုံမင်ကျေးရွာကတောင်သူ18ဦးပိုင်ဆိုင်တဲ့မြေယာရီနဲ့ထမ်းမင်တွေကိုမြေထိုးဆက်ကြီးတွေနဲ့လာရောက်ဖျက်ဆီးသွားတယ်လို့တောင်သူတွေကပြောပါတယ်။ဒါကြောင့်တောင်သူတွေကသူတို့ပိုင်ဆိုင်တဲ့မြေယာရီကိုမပေးနိုင်ကြောင်းနဲ့ဖျက်ဆီးခံလိုက်ရတဲ့ထမ်းမင်တွေအတွက်ရော်ကြီးတွေရရှိဖို့တောင်းဆိုရတာဖြစ်တယ်လို့အုံတုံမင်ကျေးရွာကတောင်သူတွေကပြောပါတယ်။ပြခဲ့တဲ့ရက်ပိုင်းအတွင်းကတောင်သူ18ဦးပိုင်ဆိုင်တဲ့ထမ်းမင်တွေနဲ့မြေယာတွေကိုမြေထိုးဆက်ကြီးတွေနဲ့လာရောက်တူးဖော်ခဲ့တယ်လို့အဲ့ဒီကြေးရွာကတောင်သူဦးမြင့်ကပြောပါတယ်
။ကျွန်တော်တို့မကြည်နဲ့တဲ့18ဦးကလုံးဝမှမပေးနိုင်တဲ့အကြောင်းပြပြထားတာဒါလည်းမရဘူးဗျ။တောက်လျှောက်ပဲဒီကော်ဆက်ကြီးတွေထိုးနေတယ်ဗျ။6ရက်9ရက်10ရက်နေ့ကအဲဒါတောက်လျှောက်ပဲမျိုးကွက်ဖော်ရန်ဆိုပြီးလုပ်ပြီးတော့အခုမျိုးကွက်ဖော်လို့မရသည့်နောက်ပိုင်းမှာရဲတပ်ရင်လို့ဆိုပြီးလာခဲ့တယ်ဗျာအခုမှ။ကျွန်တော်တို့18ဦးကလာသည့်အခါမှာရဲတွေနဲ့ရဲမေတွေနဲ့လာပြီးတော့တံများကကြီးတွေနဲ့ကျွန်တော်တို့18ဦးမှရိုက်ခံရတယ်အနှက်ခံရတယ်ဘုံကြီးတစ်ပါးလည်းရိုက်ခံရတယ်ကျောင်းသားတစ်ယောက်လည်းရိုက်ခံရတယ်ဗျ။ရဲတွေကရိုက်တာကျွန်တော်တို့ကတားလို့ဆိုပြီးတော့ထမ်းမင်တွေတက်နေတဲ့အကြီးဆက်လက်တိုင်းလက်ခံရတယ်ဆန္ဒမအောင်ရအောင်ချင်းလက်ထိုးလက်တက်တယ်ဗျ။အချို့ကလည်းမဖြုတ်လိုက်ရဘူးဗျ။ဒီတိုင်းပဲအိုးတွေပါကျိုးတွေပါပါပြီးတော့အလဲခံရတယ်ဗျ။
အုံတော်မင်ကျေးရွာကတောင်သူတွေပိုင်ဆိုင်တဲ့မြေယာတွေကို2012ခုနှစ်လောက်ကမြို့တစ်စီမံကိန်းအတွက်ဆိုပြီးတိုင်းဒေသကြီးအစိုးရကသိမ်းယူခဲ့ပါတယ်။တောင်သူတွေကသက်ဆိုင်ရာအစိုးရအစဉ်စဉ်ကိုအတနာခံစာတင်ခဲ့တာကြောင့်ပြန်လည်လုပ်ကိုင်권ရရှိခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့2013ခုနှစ်မှာတောင်သူတွေရဲ့မြေယာတွေကိုရက်တရ28ဆောက်လုပ်ဖို့အတွက်ဆိုပြီးပြန်လည်သိမ်းယူခဲ့ပါတယ်။ဒါကြောင့်တိုင်းဒေသကြီးအစိုးရကပေ60ပေ40မြေယာနှစ်ကွက်ကိုတောင်သူတွေကိုရော်ကျေးပေးခဲ့ပါတယ်။ဒီရော်ကျေးတွေကိုတောင်သူ20ကျော်လောက်ကလက်ခံခဲ့ပြီးစနက်ပြက်နေတဲ့တောင်သူ18ဦးကတော့ရော်ကျေးတွေကိုလက်မခံခဲ့ကြဘူးလို့ပြောပါဗျ။အဲ့ဒီအုံတုံမင်ကျေးရွာကတောင်သူတွေဟာထမ်းသက်လုပ်ငန်းကိုသာအဓိကစီးပွားရေးလုပ်ငန်းအဖြစ်လုပ်ကင်စားတောက်နေရတာဖြစ်တယ်လို့သိရပါဗျ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကမြို့နယ်အုပ်ချုပ်ရေးမှူးကအုံတုံမင်ကျေးရွာကိုလာရောက်ပြီးဖျက်ဆီးခံလိုက်ရတဲ့ထမ်းမင်အရေအတွက်တွေကိုမှတ်ယူသွားတယ်လို့မြေသိမ်းခံတောင်သူဦးစိုးနိုင်ဝင်းကပြောပါဗျ
။မြို့နယ်အုပ်ချုပ်ရေးမှူးဦးစိုးနိုင်ကတော့ကျွန်တော်တို့ဒီကျေးတောင်သူတွေဒီမှာဆင်းလာပြီးတော့အပင်ရေးဆင်းတွေကိုတော့ယူသွားပါတယ်ဗျ။အပင်ရေး900ကျော်ဗျာ။ကျွန်တော်တို့အခုလောဆယ်မှာတန်းတက်တဲ့အပင်ရေက200ကျော်200တော့ရှိနေပြီ။တန်းတရရဲ့ပင်ပြိုနဲ့အငယ်လေးတွေပေါ့။ဒေသခံတောင်သူဦးရေကျွန်တော်တို့30လောက်ဒီပိုင်းနဲ့တားတယ်။တားလို့မရဘူးဗျ။ကျွန်တော်တို့ကလူဦးရေက30လောက်ပဲရှိတယ်။သူတို့ရဲတနာအဖွဲ့က900လောက်ရှိတယ်ဗျ။အဲ့ဒီမှာ6ရက်9ရက်ကစပြီးထိုးလဲတယ်ဗျ
။ပြီးခဲ့တဲ့ match လ9ရက်နေ့နဲ့10ရက်နေ့တွေမှာရဲတွေနဲ့တောင်သူတွေရုံရင်ဆန်ကဖြစ်ခဲ့ကြပြီးရွာသားအချို့ဒဏ်ရာရရှိကရွာသား3ယောက်နဲ့တန်ခါတော်တစ်ပါးအဖမ်းခံခဲ့ရပါတယ်။ဒါပေမဲ့သူတို့တွေကို10ရက်နေ့ညနေပိုင်းမှာတော့ပြန်လည်လွှတ်ပေးလိုက်တယ်လို့သိရပါတယ်ရှင်။